မြန်မာနိုင်ငံမှာနေထိုင်ကြတဲ့သူတွေအတွက်ဧပြီလရဲ့ပြင်းထန်တဲ့အပူကိုအန်ကျိတ်ခံခဲ့ကြပြီးတဲ့နောက်မေလလယ်လောက်ဆိုရင်မိုးကိုမျောကြပါပြီ။မိုးပြင်းပြင်းရွာတဲ့ဇွန်ဇူလိုင်ကတော့အပူချိန်လဲလျော့ကျသွားပြီဖြစ်တယ်လို့စိုက်ပျိုးရေးလုပ်ငန်းတွေကိုအားတောင်လုပ်ကင်ကြတဲ့ကာလဖြစ်ပါတယ်။ဒါပေမဲ့ရာသီဥတုဟာတစ်နှစ်ထက်တစ်နှစ်ပိုပူလာတယ်လို့မိုးပြင်းပြင်းရွာပြီးတော့အေးမြနေတတ်တဲ့ဇူလိုင်လလိုမျိုးမှာတော့အပူပြင်းထန်နေပါပြီ။ဒီနှစ်ဇူလိုင်လ25ရက်နေ့မှာအပူချိန်အမြင့်ဆုံးစံချိန်တင်တဲ့မြို့နယ်12ခုနဲ့မိုးလေဝသစခန်း2ခုရှိတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကနေထုတ်ပြန်ခဲ့ပါတယ်။အဲ့ဒီသတင်းပတ်ထဲမှာပဲမြန်မာနိုင်ငံအလဲပိုင်းဒေသတွေဖြစ်တဲ့6နဲ့ရေနံကျောင်းမြို့တွေမှာမိုးခေါင်တာကြောင့်2လအတွင်းနှမ်းနဲ့ပဲဧက9800နီးပါးပျက်စီးခဲ့ပါတယ်။နောက်တစ်ပတ်အကြာမှာတော့မိုးရက်ရှည်ရွာတဲ့အတွက်ချင်းပြည်နယ်မြောက်ပိုင်းတွန်းဆန်မြို့မှာမြေပြိုကျပြီးတော့လူနေအိမ်လေးလုံးပျက်စီးခဲ့ပါတယ်ဒီလိုရာသီဥတုဖောက်ပြန်ရကရတဲ့သဘာဝဘေးဒဏ်တွေဟာနိုင်ငံအတွင်းတစ်တောတွေပြုံးတီးပြီးတော့တစ်ပင်တွေနှဲပါသွားလို့ဖြစ်တယ်လို့မိုးလေဝသနဲ့ဇလားဗေဒဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ
်ဆိုင်ဆိုင်ဘာလို့ဒီသုံးချမှုဝန်ဟန်ကြောင်းသွားတာနဲ့ဒီလူတွေအနေနဲ့တင်းထက်နေပို့ပြောညားလာတဲ့အခြေအနေရှိတယ်ဘယ်လိုလဲဆိုတော့ကျွန်တော်ဒီကတော့ဒီတော့ဒီနေနေတုံးကြီးရေရှိတယ်နော်ဒီငွေကြီးကိုဒီပို့ထားနိုင်တဲ့အခြေအနေမျိုးရှိတယ်ဒီမှာတော့ဒီလိုဝေးရနေရကျွန်တော်တင်းနေတယ်ဟုတ်ဘူးပြောကြုံလာတဲ့ဒီစားမျိုးရှိတယ်နော
်ကဘာပေါ်မှာရှိတဲ့အပူပိုင်းတက်တော်တွေဟာကဘာတဝမ်းထုတ်လုပ်တဲ့ carbonate oxide တွေရဲ့3ပုံ2ပုံကိုစုပ်ယူတိုလောင်ပြီးတော့ရှင်းလင်းပေးနေတာဖြစ်ပါတယ်အဲ့ဒီတက်တော်တွေကပဲရာသီဥတုပြောင်းလဲမှုရဲ့အဓိကရင်းမြစ်ဖြစ်ပါတယ်ကဘာအပူပိုင်းတက်တော်တွေရဲ့15ရာခိုင်နှုန်းဟာအရှိတောင်အရှမှာရှိပါတယ်ကဘာပေါ်ကအပင်နဲ့တက်ရှိတက်တော်ဟာစီဝါမျိုးစုံမျိုးကွဲတွေရှင်သန်နေထိုင်ရာအရေးကြီးတဲ့ဒေသ25ခုရှိတဲ့အထက်က4ခုဟာအရှိတောင်အရှမှာရှိပါတယ်ဒီလိုပဲအရှိတောင်အရှဟာကမ္ဘာပေါ်ကတက်တော်ပြုံးတိမှုအဆိုးဝါးဆုံးဒေသတွေထဲကတစ်ခုလည်းဖြစ်နေပြန်ပါတယ်1990ကနေ2010ခုနှစ်အတွင်းအရှိတောင်အရှကတက်တော်ဧရိယာဧက4သန်းဝန်းကျင်နှစ်စဉ်ဆုံးရှုံးခဲ့ပါတယ်တက်တော်တွေရဲ့90ရာခိုင်နှုန်းဟာလည်းထိမ့်သိမ့်မှုမဲ့နေစေဖြစ်တယ်လို့ဆိုပါတယ်2005နဲ့2015ဆယ်စုနှစ်တခုအတွင်းမှာတော့အရှိတောင်အရှကတစ်တော့ဧကတန်း200လောက်ဆုံးရှုံးခဲ့ပါတယ်။အဲ့ဒီဧကတန်း200ထဲမှာအင်ဒိုနီးရှားတနိုင်ငံတွေက60ရာခိုင်နှုန်းဆုံးရှုံးတာဖြစ်ပြီးကျန်တဲ့တစ်တော့ဆုံးရှုံးမှုအဆိုးဝါးဆုံးနိုင်ငံတွေကတော့မလေးရှားမြန်မာနဲ့ကမ္ဘောဒီးယားတို့ဖြစ်ပါတယ်။ဒီနှုန်းအတိုင်းဆက်ပြီးဆုံးရှုံးသွားရင်ဒေသအတွင်းကအပင်နဲ့တက်ရှိတရိတ်ဆန်တွေရဲ့40ရာခိုင်နှုန်းဟာတက္ကရာ2100ခုနှစ်မှာပျောက်ွယ်သွားလိမ့်မယ်လို့ပညာရှင်တွေကဟောကိန်းထုတ်ကြပါတယ်။မြန်မာနိုင်ငံအတွင်းနှစ်ဆင်ရင်ဆိုင်နေရတဲ့အပူချိန်မြင့်တက်တာ၊မိုးခေါင်တာ၊ရေကြီးတာ၊မြေပြိုတာတွေရဲ့အဓိကအကြောင်းရင်းဟာတစ်ပင်တစ်တောတွေအဆမတန်နှဲသွားတာကြောင့်ဆိုတာပညာရှင်အများအပြားကပြောနေစေဖြစ်တယ်လို့သတင်းမီဒီယာတွေစာအုပ်စာတမ်းတွေမှာလည်းအကြိမ်ကြိမ်ရေးသားပြောဆိုခဲ့ကြပြီးဖြစ်ပါတယ်။ဒါပေမဲ့တစ်ပင်တစ်တောတွေဟာပြုံးတီးမြဲပြုံးတီးနေပြီးတပည့်တတော်ထင်းသိမ်းရင်းနဲ့ပတ်သက်လို့အစိုးရရဲ့ဆောင်ရွက်မှုကိုလည်းထင်းထင်းရှားရှားမတွေ့ရဘူးလို့မန္တလေးမြို့အခြေစိုက်စိမ့်အောင်စုသဘာဝပတ်ဝန်းကျင်ထင်းသိမ်းရေးအဖွဲ့ရဲ့ဦးဆောင်သူကိုမမောင်ဦးကပြောပါတယ
်ခု9နှစ်ကာလအတွင်းတတော်ကိစ္စနဲ့ပတ်သက်တဲ့ဥပဒေ2ခု3ခုတော့သူတို့ပြဋ္ဌာန်းတွေ့ပါတယ်ဒါပေမဲ့တကယ့်မြေပြင်အခြေအနေမှာတပည့်တတော်တွေဟာအချို့နေရာတွေမှာပါလျရတယ်တချို့နေရာတွေမှာတကယ့်ကြီးကြီးမားမားထိခိုက်လာတာတွေကျွန်တော်တို့တွေ့ရပါတယ်ဒီမြေပြင်မှာလှုပ်ဆောင်ချက်ပိုင်းကတော့အလွန်တန်းအားရစရာကောင်းတဲ့အခြေအနေတစ်ခုမဟုတ်သေးဘူးဆိုတာတော့မြင်မိပါတယ်ဗ
ျအစိုးရအနေနဲ့တက်တော်တွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ထိမ့်သိမ်းနိုင်တာမရှိသေးဘူးလို့မိုးလေဝသနဲ့ဇလားဗေဒဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကလည်းပြောပါတယ
်နိုင်ငံတော်အစိုးရအနေနဲ့ဒီတနိုင်ငံတော်ကတက်တော်တွေမြေပြင်နဲ့စပ်ပြိုးနေတဲ့ဒီအကုန်လုံးကောင်းဆောင်ရအောင်လို့ကျွန်တော်ထိမ့်သိမ်းနိုင်ပြီးအခြေအနေရှိတယ်နော
်မြန်မာနိုင်ငံမှာတော့2010ခုနှစ်ကစပြီးနှစ်စဉ်တက်တော့ဧက 1.8 တန်းဆုံးရှုံးနေပြီးပြီးခဲ့တဲ့9နှစ်အတွင်းကမ္ဘာပေါ်ကတက်တော့ဆုံးရှုံးမှုအဆိုးဝါးဆုံးနိုင်ငံတွေထဲမှာမြန်မာဟာတတိယနေရာမှာရှိတယ်လို့ကုလသမဂ္ဂအစားအသောက်နဲ့စိုက်ပျိုးရေးအဖွဲ့က2015ခုနှစ်မှာတင်သွင်းတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့လိုကြောက်ခမန်းလိလိဆုံးရှုံးနေရတဲ့တက်တော့တွေကိုအခုချိန်ထိထိထိရရောက်ထိမ့်သိမ်းကာကွယ်တာမရှိသေးဘူးဆိုရင်ဖြင့်အပူချိန်မြင့်မားလို့ရေကြီးလို့မြေပြိုလို့အသက်အိုးအိမ်တွေဆုံးရှုံးရတဲ့စိတ်မချမ်းမြေ့ပွေတဲ့တင်းတွေကိုလာမဲ့နှစ်တွေမှာလဲဆက်ပြီးတော့မြင်နေကြနေရအောင်မှာဖြစ်ပါတယ်ရှင်
်